Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40နဲ့ 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ရေးလူမှုစာနာခံယူပွဲကိုစပိန်အစိုးရကတားဆီးဖို့ကြိုးစားတာမှာရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းပတ်တွင်တွေ့ဆုံပြီးဒေသဆိုင်ရာလုံခြုံရေးနဲ့ဒုက္ခသည်တွေအကြီးဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီအမေရိကန်ဒေါ်လာ85သန်း WFP အဖွဲ့ကပန်ကြားထားပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းတရားပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့အမေရိကန်ပြည်ထောင်စုစန်ဒော့ကျိန်းနဲ့ဆိုရင်ညနေဘက်မှာမနီဇိုတာပြည်နယ်ကမြန်မာနယ်ပွား300ဝန်းကျင်ဟာပြည်နယ်လွှတ်တော်စာအုပ်ရှင်မှာစန္ဒပြကြပါတယ်။ဘာအတွက်ပြတာပါလဲ
။အဓိကရည်ရွယ်ချက်ကတော့ဒီအနောက်နိုင်ငံနေပြီးတော့အထူးသဖြင့် UN တို့ဘာတို့ကသတင်းအမှားတွေပေါ်မှာအခြေတည်ပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာမတရားဖိနှိပ်ဆွတ်ဆွဲ
စန္ဒပြဝဲစီစဉ်သူကိုအောင်ကိုနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးမှဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်နေရဆွန့်ခွာပြီးမြို့တွေမှာဆေးပေးဆောင်ခိုးလုံနေတဲ့တိုင်းရင်းသားဒေသခံတွေအတွက်တပ်ဆိုင်ရာအာဏာပိုင်တွေစီကရေရှည်ဖြည့်ရှင်းပေးထိုင်မဲ့အစီအစဉ်မျိုးလိုလားနေကြတယ်ဆိုတာကိုလည်းနှာစင်ရမှာပါ။အဲဒီနောက်မြမဒီမိုကရေစီရေးဆွေးနွေးခန်းကိုလည်းနှာစင်ကြရပါမယ်ရှင်။အခုရင်ဆုံးတော့အော်တိုဘာလ2ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင်။
စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ရေးတနင်္လာနေ့ကလုပ်တဲ့လူထုဆန္ဒခံယူပွဲမှာမဲဆန္ဒရှင်90ရာခိုင်နှုန်းကျော်ကခွဲထွက်ဖို့ထောက်ခံမဲ့ပြည်ရဲဆိုရင်ကိုယ့်ဘာသာလွတ်လပ်ရေးကြေညာမယ်လို့ကတလူနီးယားဒေသသမ္မတကပြောပါတယ်။သမ္မတနိုင်ငံပုံစံနိုင်ငံတစ်ခုအဖြစ်ဖွဲ့စည်းဖို့အခွင့်အရေးမိမိတို့မှာရှိထားတယ်လို့မဲယုံနေပေပြီးတဲ့နောက်ရုပ်မြင့်သံကြားကနေပြောတဲ့မိန့်ခွန်းမှာကတလူနီးယားဒေသသမ္မတကာစ်ဖွိုင်ဒမွန်ကပြောသွားပါတယ်။ဒါပေမဲ့လည်းစပိန်အစိုးရကတော့အပြင်းထန်ကန့်ကွက်ပါတယ်။ဒီသက်ကံဒီမဲမပေးနိုင်အောင်ရဲတပ်ဖွဲ့ကတားဆီးတာမှာလူပေါင်း800ကျော်ဒဏ်ရာရသွားတယ်လို့ကက်တလန်တာဝန်ရှိသူတွေကပြောပါတယ်။ကက်တလန်လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့လူမှုဆန္ဒခံယူပွဲလို့ရဲဥပဒေတရက်ကိုစပိန်အခြေခံဥပဒေခွင်ရုံးကဆိုင်းငံ့ခဲ့ပြီးမဲ့လဲဆန္ဒခံယူပွဲကိုဆက်လုပ်တာပါ။မဲယုံတွေကိုပိတ်ဖို့ကြိုးစားတဲ့အနေနဲ့စပိန်နိုင်ငံရဲတပ်ဖွဲ့ကမဲယုံတွေကိုဝင်စီးပါတယ်။ရဲတပ်ဖွဲ့ကမဲယုံတွေထဲကနေလူတွေကိုဆွတ်ထုတ်တာမဲပေးမဲ့လူတွေနဲ့ဆန္ဒပြသူတွေကိုရိုက်နှက်ကန်ကြောက်တာတွေကိုဗီဒီယိုတွေထဲမှာတွေ့ရပါတယ်။ရုံးစက္ကချင်းတွေဖြစ်ရတာဟာတရားမဝင်တဲ့လူမှုဆန္ဒခံယူပွဲကိုလုပ်ဖို့တွန်းအားပေးခဲ့သူတွေကြောင့်ဖြစ်တယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကပြစ်တင်ပြောဆိုပါတယ
်။ဟာရီကိန်းမာရီယာမုန်တိုင်းတန်ကြောင့်အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြတဲ့ပေါ်တိုရီကိုကျွန်းသားအရေးအတွက်တည်တည်တသာကြာဆင်းသွားတယ်လို့ပေါ်တိုရီကိုရဲ့အုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကနိုင်ငံနေမှာပြောပါတယ်။ကယ်ဆယ်ရေးစခန်းပေါင်း140လောက်မှာလီဘေးတို့ကတည်း 8,800 နီးပါးရှိကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနင်္ဂနွေနေ့ဒီအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ထမ်းပေါင်း 6,400 အထိတိုးမြှင့်ချထားပေးကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဘော်ရီကိုကျွန်းမှာအခြေအနေတွေတိတိတသာတိုးတက်လာပေမဲ့ဒေသခံထက်ဝက်လောက်ဟာရေသန့်တောက်ရေသန့်ကိုမရရှိသေးပဲဖြစ်နေပါတယ်။ဆေးရုံအများစုပြန်ဖွင့်နိုင်ပြီးဖုန်းလိုင်းအများစုလည်းပြန်ပြီးဆက်သွယ်လို့ရနေပြီလို့ပြောပါတယ်။
အမေရိကန်နိုင်ငံသားရုပ်ဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားကောင်းဆောင်နဲ့စစ်ဆင်ညှိနှိုင်းမှုကြိုးစားပြီးသူ့ရဲ့အချင်းတွေကိုဖြုံးပစ်နေတယ်လို့သမ္မတ Donald Trump ကပြောပါတယ်။အားရီတိန့်ထားပါ Rex လို့ရမှာကိုကျွန်တော်တို့လုံးကြပါမယ်လို့ Mr. Trump က Twitter မှာတနင်္လာနေ့ကရေးပါတယ်။နောက်ထပ်နိုင်ပိုင်းကြမှာတော့ Rocket Man ကိုကောင်းကောင်းဆက်ဆံခဲ့တာ25နှစ်ကြာအလုံးမဖြစ်ခဲ့ဘူး။အခုမှဘာကြောင့်အလုံးဖြစ်လာမှလဲ။ Clinton မအောင်မြင်ဘူး Bush မအောင်မြင်ဘူး Obama မအောင်မြင်ဘူး။ကျွန်တော်ကတော့မအောင်မမြင်အဖြစ်မခံဘူးလို့သမ္မတ Trump ကထပ်ရေးပါတယ်။Kim Jong-un ကို Rocket Man လို့နာမည်ပြောင်တက်ခေါ်ဆိုတာကိုအကြီးအကျယ်စော်ကားချက်တစ်ခုအဖြစ်ယူဆတယ်ဆိုတာမြောက်ကိုရီးယားကရှင်းရှင်းလင်းလင်းပြောထားပါတယ်။သမ္မတက Twitter မှာအဲ့လိုရေးထားတဲ့ကြားမှာပဲနိုင်ငံခြားရေးဌာနပြောခွင့်ရမျိုးသမီး Heather Nauert ကတော့မြောက်ကိုရီးယားမှာနျူကလ িয়ার စွမ်းရည်ရောက်သွားမှာမဟုတ်ဘူး။ဒါဟာတန်တမာရေးနီလန်းကနေတဆင့်ဖြစ်မလား။အင်အားသုံးတဲ့နီလန်းကနေဖြစ်မလားဆိုတာကတော့မြောက်ကိုရီးယားအစိုးရပေါ်မူတည်တယ်လို့ Twitter မှာရေးပါတယ်။ Kim Jong-un အတွက်တန်တမာလမ်းကြောင်းဖွင့်ထားဆဲဖြစ်ပြီးအမြဲတမ်းတော့ပွင့်နေမှာမဟုတ်ဘူးလို့လည်းပြောခွင့်ရ Nauert ကပြောပါတယ်။
ပြင်းထန်နိုင်ငံတောင်ပိုင်းမာဆေးလ်စိတ်ကမ်းမြို့ဘူဒါယုံတခုမှာတနင်္ဂနွေနေ့ကအမျိုးသမီးနှစ်ဦးကိုဓားနဲ့ထိုးတတ်တဲ့အကြမ်းဖက်လုပ်ရဟာသူတို့လက်ချက်ဖြစ်တယ်လို့ IS သွေးကြွအဖွဲ့ကသူတို့ရဲ့တရားဝင်သတင်းဌာနကတဆင့်ကြေညာလိုက်ပါတယ်လူတယောက်ဟာပြင်းထန်စစ်သားတွေကသူ့ကိုမပြစ်တတ်ခင်မှာအလာအက်ဘာအလာရှင်မြတ်ကအမြင့်မြတ်ဆုံးလို့အော်ဟေရင်အမျိုးသမီးနှစ်ဦးကိုဓားနဲ့ထိုးခဲ့တာပါ ပြင်သစ်ရဲတွေကဘူရာယုံတဝက်ကိုပိတ်ထားလိုက်ပြီးအခင်းဖြစ်ပြီးတဲ့နောက်ပြင်သစ်ပြည်ထရေးဝန်ကြီးကိုလုံးကမာဆေးကိုချက်ချင်းတွားရောက်ခဲ့ပါတယ်အစိုးရရှိနေတွေကတော့စုံစမ်းစစ်ဆေးမှုတစ်ခုစလုပ်နေပြီးဝန်ကြီးကိုလုံးကတော့ဒီဖြစ်ရပ်ကိုအကြမ်းဖက်မှုအဖြစ်အခုထိကြေညာတာမျိုးမရှိသေးပါဘူးရဲကရရှိလာတဲ့ဗီဒီယိုထဲမှာတော့ဒါသမားဟာအမျိုးသမီးတယောက်ကိုဓာတ်နဲ့စာထိုးပြီးနောက်ပျောက်သွားပြီးနောက်အနေငယ်ကြမှာနောက်ထပ်အမျိုးသမီးကိုထတ်ထိုးခဲ့တာအဲ့ဒီနောက်သူ့ကိုပြစ်တတ်မဲ့စစ်သားတွေရှိရာဘက်ကိုပြေးသွားတာကိုဗီဒီယိုမှာတွေ့ရပါတယ်။ဒါသမားဘယ်သူဖြစ်တယ်ဆိုတာနဲ့ဓာတ်ထိုးခံရတဲ့အမျိုးသမီးတွေဘယ်သူလဲဆိုတာကိုရဲကအခုထိထုတ်မပြောသေးပါဘူး။ဒါဟာရက်ဆက်လွန်းတဲ့ဖြစ်ရပ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားပါတယ်။2015ပြင်သစ်နိုင်ငံပဲရစ်မြို့ကကာဝဲယုံတစ်ခုကိုအစ္စလမ်အစွန်းရောက်တွေတိုက်ခိုက်ခဲ့ခြင်းအားစပြီးပြင်သစ်နိုင်ငံကိုအရေးပေါ်အခြေအနေကြီးညာထားတာပါ။
UAE ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တင်လာမယ့်ဖက်ဒရီမျိုးကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေသရင်းလူညုံရင်းဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခုန်လုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရချိန်မှာပဲအခုလိုဆွေးနွေးကြမှာပါ။အောက်တိုဘာလ3ရက်နေ့မှာစတင်မဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်မီလာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနအမေရိကတက်ရေးရညွှန်ကြားမှုချုပ်အာဘီဒါအစ္စလမ်တို့ကပူးတွဲသဘာဝပတိဖြစ်တာဝန်ယူကြမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘန်နီကက်လည်းတက်ရောက်မှာဖြစ်ပါတယ်ဒေသရင်းလူညုံရေးဆိုင်ရာရင်ဆိုင်နေရတာတွေနဲ့အတူလူသားချင်းစာနာမှုအကူအညီပိုင်းသဘာဝဘေးရန်တွေကူညီကယ်ဆယ်ရေးငြိမ်းချမ်းရေးထိန်းသိမ်းမှုကာကွယ်ရေးဆိုင်ရာကုံသွယ်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အကြမ်းဖက်ဝါဒတံပြန်နေနေရေးရေချောင်းလူညုံရေးနဲ့ပိုင်းနက်နေမြေကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့ဒါကမျိုးတော်မှာရှိတဲ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တခုမှာပြောထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်မြဲတဲ့ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူညီရေးလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ32သန်းဖို့ပေးဖို့ရထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကမကြသေးခင်ကပဲကြေညာထားတာပါ။အဲ့ဒီဒေါ်လာ32သန်းဖို့ထဲမှာ28သန်းဖို့ကိုဘင်္ဂလားဒေ့ရှ်ဘက်ပေးပါဖြစ်ပြီး4သန်းဖို့ကိုတော့မြန်မာဘက်ကပေးမှာပါ။ဒီဒုက္ခသည်ရေးနဲ့ပတ်သက်ပြီးထရမ့်အစိုးရဘက်ကပထမဆုံးပေးတဲ့ဒီကူညီထဲမှာစာနာရိတ်ခါဆေးဝါးရေးပေါ်အမူကနဲ့တခြားထောက်ပံ့ပစ္စည်းတွေပါဝင်ပါတယ်။
မြန်မာနိုင်ငံအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခကိုဖြေရှင်းပေးနိုင်ဖို့လာမယ့်6လအတွင်းအရေးပေါ်အကူအညီဒေါ်လာငွေ85သန်းလိုအပ်နေကြောင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတင်းငွေနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက် ARSC ရိုဟင်ဂျာအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုခံရပြီးချိန်ကစလို့တိမ့်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမိမိတို့အိုးအိမ်ကိုစွန့်ခွာပြီးအကူအညီရနိုင်မဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြေးဝင်သွားကြတာဖြစ်တယ်လို့ WFP ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ WFP ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဘေးစလီကသတင်းနောက်တွေကိုပြောကြရမှာဒေါ်လာဘီလီယံနဲ့ရမှကမ္ဘာငတ်မှုပြဿနာကိုဖြေရှင်းနိုင်မှာဖြစ်ကြောင်းအကယ်၍အလှရှင်တွေကသာငွေကြေးမထည့်ဝင်နိုင်ဘူးဆိုရင်စစ်ပွဲတွေကိုတားမြစ်ပေးဖို့လိုကြောင်းသူကပြောပါတယ်။ဒီကမ္ဘာလုံးကအငတ်ဘေးတိုက်ဖြတ်ရေးမှာလူသားချင်းစာနာရေးကုလသမဂ္ဂအဖွဲ့အစည်းတွေကအဓိကလှုပ်ဆောင်နေခြင်းဖြစ်တယ်လို့သူကဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အကြက်တဲကိုဖြည့်ရှင်းဖို့လုံလောဆယ်မှာကုလသမဂ္ဂအနေနဲ့ဒေါ်လာတန်း200လိုအပ်နေကြောင်းအလူရှင်နိုင်ငံနေနဲ့အဖွဲ့အစည်းတွေကိုပန်ကြားထားပါတယ်
။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကမြန်မာတန်ရုံမှာစနေနေ့ကဖြစ်ခဲ့တဲ့အသေးစားပေါက်ကွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့အီဂျစ်စစ်သွေးကြောအဖွဲ့ဟာဆမ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါဟာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နင်းတဲ့ပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွဲမှုနဲ့ပတ်သက်ပြီးအီဂျစ်ပြည်ထရေးဝန်ကြီးကဘာမှပြောညွှန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူး။ပေါက်ကွဲမှုဟာဓာတ်ငွေပိုက်လိုင်းမကောင်းတာကြောင့်ဖြစ်နိုင်တယ်ဆိုပြီးဒေသခံတွေနဲ့သတင်းမီဒီယာတွေကအစောပိုင်းမှာပြောခဲ့ကြပါသေးတယ်။ဒါပေမဲ့ပေါက်ကွဲမှုဖြစ်တဲ့နေရာမှာဖောက်ခွဲရေးပစ္စည်းအစအနာတွေတွေ့ရတယ်ဆိုပြီးလူညိုရေးပိုင်းသတင်းချင်းမျက်နှာကူက Rider သတင်းဌာနကိုပြောပါတယ်။ဒီလိုဘုံခွဲပြတာဟာရခိုင်ပြည်နယ်ကမွတ်စလင်အမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်သူလူသက်သမားတွေရဲ့တန်ယုံကိုတတိပြလိုက်တာဖြစ်တယ်လို့ချိနဲ့လာတဲ့မွတ်စလင်လူလူရဲ့ရင်သွေးတွေနဲ့သွေးစီညွတ်တယ်ဆိုတာပြလိုက်တာဖြစ်တယ်လို့ဟာဆမ်အဖွဲ့ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဟာဆမ်စစ်သွေးကြောအဖွဲ့ဟာကိုင်ရိုမြို့တော်ပတ်ဝန်းကျင်ကတရားသူကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့နှစ်ကတည်းကဖြစ်လာတဲ့တိုက်ခိုက်မှုအတော်များများအတွက်ဆွတ်ဆွဲခံထားရတာပါ။ဒါပေမဲ့လည်းအရသာပြစ်မှတ်တစ်ခုကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာကတော့ဒါဟာပထမဆုံးအကြိမ်ပါပဲ
။မ ပါကစ္စတန်နိုင်ငံသားဦးဝင်ကြီးခါဝါဂျာအက်ဆစ်ပြီးခဲ့တဲ့သတင်းပတ်တဲ့နယူးယောက်က Asia Society ပွဲမှာပြောခဲ့တဲ့စကားနဲ့ပတ်သက်လို့ပါကစ္စတန်စစ်သွေးကြွခေါင်းဆောင်တူကအသေးဖြတ်မှုနဲ့တရားစွဲဆိုထားပါတယ်။အစ္စလမ်အစွန်းရောက်စစ်သွေးကြွခေါင်းဆောင် Hafiz Saeed ရဲ့ရှေ့နေဖြစ်သူကစာရေးအပေါ်အသေးဖြတ်မှုအတွက်ရောချင်းငွေဒေါ်လာတသန်းနီးပါးရလိုကြောင်းနိုင်ငံသားဦးဝင်ကြီးအာဆစ်ထံတောက်ကြနေကသတိပေးစာပေးပို့ခဲ့တာပါ။တရားဆွေးဆိုမှုအရဆိုလို့ရှိရင်နှစ်ပတ်အတွင်းဝန်ကြီးကတောင်းပန်ရမှာဖြစ်တယ်လို့ငွေဒဏ်နဲ့ထောင်ဒဏ်တွေကြားခံနိုင်ရွယ်ရှိပါတယ
်။တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝေအောင်တို့ကြီးညာပေးသွားတာပါရှင်။သောရရှင်များရှင်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းနဲ့မြောက်ပိုင်းမှာတည်ရှိတဲ့မင်နီဆိုတာပြည်နယ်မှာနေထိုင်ကြတဲ့မြန်မာຫນွယ်ဘွားတွေဟာအခုကျမတို့အတန်လွှင့်နေတဲ့အချိန်မှာပဲမြို့တော်မန်နီယာပိုလစ်မှာရှိတဲ့ပြည်နယ်လွှတ်တော်အဆောက်အဦရှိမှာစန္ဒပြနေကြပါတယ်။စန္ဒပြပွဲကိုစီစဉ်တဲ့မြန်မာအရေးတက်ကြွလှုပ်ရှားသူကိုအောင်ကိုကိုအတန်လွှင့်ချိန်မတိုင်ခင်မှာပဲဆက်သွယ်မိမြတ်တဲ့အခါမှာစန္ဒပြသူဥယေရာနဲ့ချီတဲ့အကြောင်းသူကအခုလိုစပြောပါတယ်။
လူကြီး300ပါဝင်ကြလို့ရှိပါတယ်ခင်ဗျာ
။ဘယ်နေရာမှာပြမှာလဲရှင်
။ကျွန်တော်တို့ဒီမင်းနီဆိုတာပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စိန်ပေါ်စတိတ်ကပ်ဖြစ်တဲ့ရှေ့မှာကျွန်တော်ဆန္ဒပြပါပါခင်ဗျာ
။ဟုတ်ကဲ့ဆန္ဒပြတဲ့ရည်ရွယ်ချက်ကိုသိပါရစေရှင်
။အဓိကရည်ရွယ်ချက်ကတော့ဒီအနောက်နိုင်ငံနေပြီးတော့အထူးသဖြင့် UN တို့ဘာတို့ကသတင်းအမှားတွေပေါ်မှာအခြေတည်ပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာမတရားဖိနှိပ်ဆွတ်ဆွဲနေတာတွေအားလုံးကိုကျွန်တော်စန့်ကျင်နေဆိုတဲ့အကြောင်းကိုကဘာကိုသိစေချင်ပါတယ်။အဲ့နံပါတ်၄ပေါ်နံပါတ်၄ကတော့မနီဆိုတာပြည်သူတွေအားလုံးရတယ်လေဒေါ်အောင်ဆန်းစုကြည်နဲ့ပြည်တည်နေတယ်ဆိုတော့အကြောင်းသိသိချင်ပါတယ်နောက်တစ်ခုကကျွန်တော်မြန်မာနိုင်ငံကဘယ်တော့မှလူရင်းငါဆိုတာမရှိခဲ့ပါဘူးဘယ်မှာမှတမိုင်းမှလည်းမရှိခဲ့ပါဘူးအဲ့ဒါကိုလည်းကဘာကသိသိချင်ပါတယ်အဲ့နောက်တစ်ခုနောက်ဆုံးတစ်ခုကတော့ကျွန်တော်မြန်မာနိုင်ငံတို့မှာဘယ်အကြမ်းဖက်ဖို့ကိုမဆိုကျွန်တော်တို့ဒီကမနီဆိုတာမဟာလူငယ်တွေအားလုံးကဆန္ဒပြပြီးတော့ကျွန်တော်တို့ကဘာကိုသိအောင်လုပ်ချင်တာပါပဲအဓိကတော့ဒီအနောက်နိုင်ငံပြည်အားပေးရတယ်ကိုရတန်းရရှိခြင်းပါတယ်နောက်တစ်ချက်ကလည်းကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီတက်တန်းနှုတ်ပါသေးတယ်เนาะအဲ့ဒီတက်တန်းတွေဒီမိုကရေစီမှာအခက်အခဲတွေအများကြီးရှိပါတယ်အဲ့ဒီခက်ခဲရှိတာကိုလည်းပြည်ပနိုင်ငံတွေအားလုံးကနားလည်ပေးသေးခြင်းပါတယ်ဒေါ်ဆန်းစုကြည်ပေါ်လည်းနားလည်ပေးသေးခြင်းပါတယ်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေကိုနားလည်သောအဖြစ်ပြဿနာအသေးလေးကိုအကြီးကြီးမဖြစ်အောင်เนาะကျွန်တော်တို့မလုပ်သေးခြင်းပါဘူးအထူးသဖြင့်အနောက်နိုင်ငံတွေเนาะ UN တို့ဘာလို့အကုန်လုံးပေါ့ဒီပြားပေးရည်အကုန်လုံးရက်တန်းရက်ပေးပါတရင်အပံကိုရောက်အောင်ယူပါနောက်ပြီးတော့တရင်မှားတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံအပေါ်ဖိအားပေးရည်ကိုမလုပ်စေချင်ပါဘူးခင်ဗျာအဲ့ဒါအဓိကအဲ့ဒါ
အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာຫນွယ်ဘွားတွေဟာရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပြိပက္ခတွေအပေါ်နိုင်ငံတကာနဲ့ကုလသမဂ္ဂတို့အနေနဲ့အခြေအနေမှန်ကိုသိရှိစေလိုတဲ့ရည်ရွယ်ချက်နဲ့ဆန္ဒပြနေကြတာမှအရင်တစ်ပတ်ကတော့နယူးယောက်မြို့မှာစုပေါင်းဆန္ဒပြပွဲတစ်ခုရှိခဲ့ပြီးအခုမနီဆိုတာပြည်နယ်ကလည်းနှိဆက်ရမျိုးတွေပူးပေါင်းပြီးတော့ဒီကနေ့ညနေဆန္ဒပြကြတာပါတက်ဆိုင်ရာအာဏာပိုင်တွေကဆန္ဒပြခွင့်ပေးခဲ့ပေမဲ့အတန်ထွက်ခွင့်မပေးတဲ့အတွက်ပိုစတာကင်ဆောင်ပြီးအတန်တိတ်တာဆန္ဒပြရမှာဖြစ်တယ်လို့လည်းကိုအောင်ကိုကပြောပါရရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြိပက္ခတွေကြောင့်ဒီမြမတက်မတော်နဲ့ကြမ်းဖက်တိုက်ခိုက်သူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်ဘူးသီးတော်မောင်တော်တဝိုက်ကကြေးရွာတွေမှာဒေသခံတွေဟာမြို့ကိုတက်လာပြီးစစ်ဘေးရှောင်နေရတာအခုဆိုရင်စစ်ဘေးရှောင်သူပေါင်း3000ကျော်ရှိနေပါတယ်ဒုက္ခသည်တွေအတွက်အကူအညီတွေညော့နေနေပြီဖြစ်လို့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတို့ပူးပေါင်းပြီးဒုက္ခသည်တွေရဲ့ရေရှည်ပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့လိုလားနေတဲ့အကြောင်းထိုင်းအခြေစိုက်ဘီအိုသတင်းတောင်မှအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
စစ်တွေမြို့မှာတော့ဒုက္ခသည်တွေလက်ခံထားတဲ့နေရာ30ကျော်ရှိပြီးဒုက္ခသည်6000ကျော်ခိုးလုံနေထိုင်နေကြပါတယ်ဒီအတွက်အနေနဲ့ရရက်ကနေလာရောက်ခိုးလုံနေကြတဲ့ရခိုင်ဟိန္ဒူနဲ့ဒိုင်းနဲ့စတဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်တွေအားလုံးအတွက်အလိုတော်ပြည့်ဖုံးတော်ကြီးကျောင်းကနေဒုက္ခသည်မိသားစု500အတွက်အောက်တိုဘာလ1ရက်နေ့မှာပစ္စည်းအမျိုးအစား43မျိုးကိုလှူဒန်းမှုတွေလုပ်ခဲ့တဲ့အကြောင်းအလိုတော်ပြည့်ကျောင်းကဆရာတော်ဦးကုမာရကဆိုပါတယ်
မာမာကြီးရဲ့အဲ့ရဲ့မူရဲ့ဒိုင်းနဲ့ရဲ့နာဟင်းကျူးရဲ့ပေါ့ရခိုင်ရဲ့တက်တာပေါ့အခုအင်တော်စုအစလို900ပေါ့အဲပစ္စည်းကလည်းပြီးတော့53မျိုးပါတယ်53မျိုးကမင်းကလေးအတုံးဆောင်ယောက်ျားအတုံးဆောင်အင်ဒမုံအတုံးဆောင်ပေါ့ဆုံးတပုံးကိုဆိုတပိန်းတပိန်းပေါ့အင်တော်စုစုကိုတပုံးကိုတက်တာပေါ့
ဒုက္ခတွေတွေကတော့သူတို့ရဲ့နေရည်ရင်းကိုပြန်ဖို့အတွက်မပြောင်းညင်ညပဲစိုးရိမ်မှုတွေကြောက်ရွံ့မှုတွေနဲ့စိတ်ထင်ရတွေရနေကြတယ်လို့လည်းဆိုပါတယ်
အခုစစ်တပ်မျိုးပေါ်မှာဟိုဥစားရှိရဲ6000ကျော်ရှိရဲဆိုတော့ဟိုဘက်ကျောက်တော်တို့နောက်ပြီးတော့ဘုနာကျန်းတို့ဟိုမြောက်ဦးမင်းကြီးတို့မှာရှိနေတာပေါ့ဆိုတော့အဲဒီလူတွေကဟိုပြန်ဖို့ဆိုတာကတော့ဟိုဘလို့မှမဖြစ်နိုင်သေးဘူးပေါ့မလည်းတော်တော်အနေထားမှာပါစိတ်ကြံရတွေကအများကြီးထူးတာဖြစ်နေတာပေါ့သူတို့ကြံရတွေက များသွားပြီဆိုတဲ့အခါကျတချို့ဆိုရင်လည်းကြောက်ပြီးတော့ဖတ်ပြရတယ်တချို့ဆိုရင်လည်းအဲ့ဒီမှာမိလောင်ချင်းမှာပါရတယ်အများသောကတော့ကျင်းတို့တွေကတော့ဟိုကြောက်များတာပေါ့
ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အကူအညီတွေလည်းညှော့နှဲသွားပြီဖြစ်တယ်လို့သူတို့ရဲ့ရေရှည်ဘဝရည်တည်ရေးအတွက်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတို့ကဒုက္ခသည်တွေရဲ့အခက်အခဲတွေကိုမြန်မြန်ဆန်ဆန်ဖြေရှင်းပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်
။အခုဒီရအောင်နေပြီးတော့ဟိုပြည်내အစိုးရကနေပြီးတော့ဘလို့ခိုင်ပြဖြေရှင်းမယ်လဲဆိုတာကဒီဆုံးပြရာကအဖြစ်ကပေါ်မလာသေးဘူး။ပေါ်မလာသေးဘူးဆိုတော့ဒီလူတွေဒီတဲ့ဆိုင်ဒီခုံးကြီးကြောင်းနေမှာလည်းထားပြီးတော့နေလို့ဆိုလို့ရှိရင်သူတို့ရဲ့ဘဝရည်တည်ဖို့ကအမှတ်တမ်းတစ်ခေတ်ဒါကနေပြီးတော့ဒီတော်စုအစိုးရနဲ့ဟောလာဒီပြည်နယ်အစိုးရကူပေါင်းပြီးတော့မြန်မြန်ဆန်ဆန်ဒီလူတွေကိုဒီလူတွေအခက်အခဲအဆက်အသွယ်တွေကိုနေပြီးတော့အကောင့်တွေပုံပုံတည်းအရေးကြီးတာလို့
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြမှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါထပ်မံဖြစ်ပွားခဲ့ပြီးလူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်အခုဆိုရင်ဗုဒ္ဓဘာသာဝင်တွေအစ္စလမ်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတပ်ဖြတ်မှုတွေပါဝင်အကြမ်းဖက်မှုတွေခံရတာတွေကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။အစ္စလမ်ဘာသာဝင်ဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဟာတလားကျော်အတွင်းမှာလူဦးရေ9သိန်းကျော်ရှိသွားပြီလို့လဲကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်။
မအေးအေးမှပြပြခဲ့တာပါရှင်အခုမြမအေးဆွေးနွေးခန်းကိုနားဆင်ရပါမယ်ရခိုင်ဒေသမှာရင်ဆိုင်နေရတဲ့လူပေါင်းတိုင်ဝိုင်းတစ်ခုကြားကပြိပက္ခအနေထားကိုကင်တွယ်ဖို့ဆိုရင်တိုင်ဝိုင်းတစ်ခုတည်းကိုပဲကူညီကာကွယ်ပေးနေတာမျိုးမဟုတ်ဘဲထိခိုက်နစ်နာရသူနှစ်ဖက်စလုံးကိုမျှမျှတတရရှိဖို့လိုကြောင်းနိုင်ငံရေးသုံးသပ်သူတွေကပြောပါတယ်ဒါအပြင်ပြဿနာကိုဖြေရှင်းရမှာလဲနိုင်ငံတော်အစိုးရသားမကဒေသဆိုင်ရာခေါင်းဆောင်တွေနဲ့ရပ်ဖက်အဖွဲ့တွေရဲ့ပါဝင်မှုလိုအပ်ကြောင်းလဲသုံးသပ်ကြပါတယ်မြမအစိုးရအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းသင့်တယ်လဲမြမအေးလေးလာသုံးသပ်သူတွေဖြစ်ကြတဲ့ဒေါက်တာရမျိုးသိန်းဦးမမောင်စုရုံနဲ့အတူဒေါက်ခင်မျိုးသက်ကမြမအေးစကားဝိုင်းမှာဆွေးနွေးထားပါတယ်ရှင
်ဒီနေ့ဒီလိုမျိုးရှိမှုနဲ့အကြောင်းကတော့လက်ရှိအစိုးရရင်ဆိုင်နေရတာဟာရထိုင်ပြည်နယ်ကိစ္စတစ်ခုလည်းမဟုတ်ပါဘူးဒီမြန်မာနိုင်ငံရဲ့ဒီမြောက်ဖြားဒီကချင်ပြည်နယ်နောက်အရှိဘက်ဒီရခိုင်ပြည်နယ်လိုအနောက်ဖက်တယ်မဟုတ်ဘဲနဲ့မြောက်ဖြားကချင်ပြည်နယ်ရောအရှိဘက်ကဒီရှမ်းပြည်နယ်အားလုံးပေါ့တော့ဒေသတော်တော်များများမှာဒီအောက်ပိုင်းဒီမွန်လို့ပါလို့ကရင်ပြည်နယ်တို့မှာဆိုတော့ဒီတိုင်းရင်းသားတွေရဲ့ဒီငိမ့်ချမ်းကြီးပေါ့နော်အဓိကတော့ဟိုပြည်ရင်းငိမ့်ချမ်းကြီးပေါ့နော်ပြည်ရင်းငိမ့်ချမ်းနဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတိုင်းသားအရေးတွေအမြဲလေ့လာနေဥပမာဆိုနေနဲ့ပြောပြပေးပါဒီဟာနဲ့ပတ်သက်ပြီးအစိုးရဘယ်လိုဖြည့်ရှင်းလဲသူတဲ့အခုလုံနေကင်နဲ့ဖြည့်ရှင်းတဲ့ပုံစံမှန်ရလားပေါ့နော်
တိုင်းရင်းသားလက်နဲ့ကင်တိုက်နေတဲ့လူတွေကိုနိုင်ငံရေးလမ်းကြောင်းပေါ်ရောက်လာဖို့ဆိုတာပထမအဆင့်ဖြစ်တယ်အဲ့တော့ပထမဦးဆုံးအဆင့်အနေနဲ့ကကျွန်တော် UNFCA ကတော့ဆွေးနွေးပွဲဒီ NCA လမ်းကြောင်းကိုဒီမူရှစ်ချက်လောက်ပြင်လိုက်ရင်ရမယ်ဆိုတဲ့ဟာရှိတယ်။အဲ့တော့ဒါတော့အချင်းချင်းဆွေးနွေးနေရက်လက်တော့မထွက်သေးဘူးပေါ့။အဲ့တော့အားလုံးခံမှန်းနေတော့ဒီနှစ်ထဲမှာထိုးလိုက်မယ်လို့ခံမှန်းရတယ်။အဲ့တော့ဘာပဲဖြစ်ဖြစ်သူကတော့မျှော်လင့်ချက်ရှိနိုင်။ဒါပေမဲ့ပြဿနာကိုမြောက်ဘက်ခုနှစ်ဖွဲနဲ့ပြဿနာပဲ။အဲ့တော့မြောက်ဘက်ခုနှစ်ဖွဲနဲ့ပြဿနာကကျွန်တော်တို့အရေးကြီးတယ်။ဘာအရေးကြီးတာလဲဆိုတော့ဒီမြောက်ဝိုင်းခုနှစ်ဖွဲ့ဒီတိုင်းသားလက်နက်ကင်အင်အားစုထဲမှာလက်နက်ကင်အင်အား85နဲ့80ရာခိုင်နှုန်းရှိအဲ့တော့ဒီမှာဖြစ်နေတာဘာဖြစ်နေလဲဆိုတော့အစိုးရလက်တစ်ဖွဲ့ချင်းတွေ့မယ်ကြေညာထားတယ်ဟိုဘက်ကလည်းခုနှစ်ဖွဲ့ကလည်းဒီတပေါင်းစုဖွဲ့ပြီးတဲ့ခါမှာ FNPCC ပေါ့ဒီခုနှစ်ဖွဲ့အနေနဲ့ဗနံရေးဆွေးနွေးမယ်ဆိုတော့ဖြစ်အဲ့ချိန်မှာကျွန်တော်အနေနဲ့ကတော့နှစ်ဖက်စလုံးအ short in လုံးလိုက်ဖို့လိုရတာအခု Bellatrum Trail သေးတယ်၄ဖွဲ့အရင်ဆုံးတွေ့ဆုံပြီးတော့နော်ဒီ Bellatrum ထိုးနိုင်တဲ့အဆင့်ကိုကျွန်တော်တို့ကကျော်လွှမ်းနိုင်အောင်ကြိုးစားတင်တယ်လို့ထင်တယ်
ဒေါက်တာရံမျိုးသိန်းအောင်ဘယ်လိုမြင်ပါလဲဒီဟိုဒေါန်ဆန်းစုကြည်တက်လာတဲ့အစိုးရအဖွဲ့တော့တစ်နှစ်ခွဲလောက်ပဲရှိသေးတယ်ပေါ့နော်ဒီအစိုးရဒီ2018ခုနှစ်မှာငင်းချင်းရဖို့ဆိုပြီးတော့သူတို့ညင်ညာချွေးကြော်ပြီးတော့ပြောနေတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အခုလိုမျိုးဒီလိုချွေးကြော်ထားပြီးဒီလိုဖြည့်ရှင်းတဲ့နည်းလမ်းဟာမှန်မှန်မှန်ပေါ့နော်ဒေါက်တာရံမျိုးသိန်းအမြင်လေးသိပြရစေအ
ဲကျွန်တော်ကတော့ခုနဟိုဆရာမောင်ဆုလည်းပြောတယ်ပေါ့လေဒီပြဿနာအင်မတန်မှခြေပြန့်နေတော့ရှုထွေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုနှစ်ပေါင်းများစွာပေါ့လေတော့အမြင့်တွယ်ပြီးတော့မဖြစ်လာတဲ့အနေအထားမျိုးရှိတယ်အဲ့ဒီအခါကျတော့ကျွန်တော်တို့ကဒီပြဿနာကိုချင့်ကပ်ပြီးဖြေရှင်းတဲ့နေရာမှာဟိုခြေပြန့်ပြန့်နေပေါ့လေအသေးစိတ်စီမံချက်ချပြီးတော့ချင့်ကပ်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုစဉ်းစားတဲ့နေရာမှာကျွန်တော်ကတော့ပထမဆုံးပေါ့လေယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးပဲလို့ကျွန်တော်ကမြင်တယ်အဲ့တော့ကျွန်တော်ကတောက်လျှောက်ကျွန်တော်ရဲ့အမြင်ကတော့ဗာလဲဆိုတော့ကျွန်တော်ကအစိုးရနဲ့တတ်မတော်အနေနဲ့နော်တပတ်တပ်အပြစ်ခတ်ရစေးကိုလုံးတင်တယ်လို့ကျွန်တော်ကမြင်တယ်အ ဲ့တော့တကယ်တမ်းတစ်ဖက်သားအပြစ်ခတ်ရစေရို့သွားလုံးလိုက်မယ်ဆိုရင်เนาะကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုကျွန်တော်တို့တတ်နိုင်သမျှ short ချလိုက်နိုင်မယ်เนาะထိန်းသိမ်းလိုက်နိုင်မယ်အဲပြီးလို့ရှိရင်အဲ့ဒီအပြစ်ခတ်ရစေရေးပေါ်မှာအခြေခံပြီးတော့မှနှစ်ပတ်အကြာမှာကျွန်တော်တို့ယုံကြည်မှုကိုအတိုင်းအတာတစ်ခုထိကျွန်တော်တို့ဆွဲတင်နိုင်မယ်လို့ကျွန်တော်မြင်တယ်
ဒီတော့ဒီလက်ရှိအစိုးရရင်ဆိုင်နေရတဲ့ပြဿနာမှာဒီငြိမ်းချမ်းရေးပေါ့နော်ငြိမ်းချမ်းရေးအတွက်ကိုဆော့ဆော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီဟိုပြီးခဲ့တဲ့ဒါလောက်ကပဲဒီမွန်ပြည်နယ်ကတိတန်တီးခြားခေါ်ပြီးတွေ့ဆုံတာရှိပါတယ်ဒီမွန်အဖွဲ့နဲ့ပေါ့နော်ဦးနိုင်ဟန်သားတို့အကောင်းဆုံးနဲ့ဖွဲ့တာနောက်မနေ့တနေ့ကပဲဒီ RCSS ဆက်စပ်ပေါ့နော်ဥပမာဦးရစစ်တို့အဖွဲ့နဲ့တွေ့ဆုံဒီလိုမျိုးတီးခြားစီခွဲပြီးတွေ့ဆုံနေတာတွေနော်ဒါမျိုးတွေဆက်ပြီးတော့လှုပ်တင်သလားဥမ္မောင်စုအမြင်နဲ့နည်းနည်းသိပြရစေ
ကျွန်တော်တွေ့ခဲ့တဲ့ဒီဆွေးနွေးပွဲတွေ့ကြုံနေရဆိုလို့ရှိရင်တော့လုံးသိမှာလဲဒါတွေကိုကျွန်တော်တို့ကဘာခေါ်လဲဆိုရင်တော့ဆွေးနွေးပွဲတွေမှာတော့အလွတ်သဘောတွေ့ဆုံဆွေးနွေးမှုတွေလို့ခေါ်တယ်အမှန်ကတော့အဲ့ဒါမျိုးများများလုံးသိတာအဲဒေါ်အောင်ဆန်းစုကြည်ရဲ့တယောက်တည်းကတော့တော့ရှောက်အများကြီးတော့အချိန်ကြီးများစွာလှုပ်ချိန်မှာလှုပ်တန်နေမိအဲဒီ NRPC မှာတော့ငင်းငယ်ကော်မရှင်မှာတာဝန်ရှိတဲ့သူကအလွတ်သဘောတွေ့ဆုံမှုများများလုံးသိတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတရားဆွေးနွေးပွဲဘဝမှာထိုင်လိုက်တာနဲ့သူကကျွန်တော်တို့ကဘာတွေ့ရလဲဆိုတော့နှစ်ဖက်စလုံးကမူတွေကင်ထားတယ်နော်သူကလည်းသူ့မူကန်ထားသူ့ကိုယ့်ဘက်ကလည်းကိုယ့်မူကန်ထားတယ်အဲ့တော့မလျှော့ကြတော့ဘူးသူကလျှော့လို့မရတဲ့ခါကျတော့သူကပြီးလို့မရကြတော့အဲ့တော့ကျွန်တော်တို့ကအလွတ်သဘောတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့နားလည်မှုတည်ဆောက်အောင
်ဒီဥစ္စာပြည်တွင်းငြိမ်းချမ်းရေးပြဿနာဒီကလက်ရှိဆိုကရင်ဆိုင်နေရတာပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ပေါ့နော်ဒီဘေးအမြင်ဘေးကတိုင်ကြည့်ပြီးတော့ဟိုမြင်တဲ့အမြင်ပေါ့နော်ဆိုတော့အဲ့လက်ရှိဆိုကရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာနောက်ရှိပါသေးတယ်မဆိုရင်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ဖို့ဆိုပြီးတော့ပြောနေတာလည်းရှိတယ်။နောက်စီးပွားရေးကလည်းဟိုအရင်တက်ဆိုင်ပိုကျသွားတာလည်းရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်။ဦးဒေါက်တာရန်မျိုးသိန်းအမြင်လေးပြောပြပေးပါဒီတခြားပြဿနာပေါ့နော်။ဒီကပြည်ရင်းငင်းချမ်းရေးအပြင်ကြုံနေရတဲ့ဒီလက်ရှိအဆိုအရရင်ဆိုင်တဲ့ပြဿနာတွေကအဲဆော့ဆော့အချက်တွေဘယ်လိုမျိုးဖြေရှင်းတင်တယ်လဲပေါ့နော
်။ကျွန်တော်ကတော့ဒီကျွန်တော်တို့လက်ရှိပေါ့လေဒီဖွဲ့စည်းပုံခြေကဥပဒေအချက်တဲကတော့ကျွန်တော်အမြင်ကကျွန်တော်တို့ပြဿနာအားလုံးရဲ့ဟိုအခြေခံပဲလို့ကျွန်တော်ကမြင်တယ်။ဥပမာကျွန်တော်တို့လက်ရှိဖြစ်နေတဲ့ဟလာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာဒီပြည်တွင်းငြိမ်းချမ်းရေးအကြက်တဲဖြစ်နေတာအားလည်းပဲတကယ်တမ်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပဲဓာတ်ရိုက်ပတ်သက်နေတယ်လို့ကျွန်တော်မြင်တယ်။ဥပမာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ဟလာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့ဟလာအချက်တော်မှမဖော်ပြနိုင်ဘူးဖြစ်နေ။အဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုကျွန်တော်တို့မကျော်လွှားနိုင်ဘဲနဲ့နော်ဒီငင်းငင်းရေးတို့ဟလာကျွန်တော်တို့ဟိုကြံတဲ့ဒီဖွံ့ဖြိုးတိုးတက်ရေးတို့အပိုင်းတွေကိုကျွန်တော်တို့ဟိုစိတ်ကူးရင်မယ်ဆိုရင်ဒါကကျွန်တော်တို့ဟိုတဲနဲ့ဆောက်တဲ့အိမ်ပဲဖြစ်မယ်အဲ့တော့ကျွန်တော်အမြင်အားဖြင့်ဟလာကျွန်တော်တို့ငင်းငင်းရေးကိုပေါ်ဆောင်ဖို့လိုအပ်တယ်လို့တပြိုင်နက်တည်းမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုလည်းကျွန်တော်တို့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ
်
ကျွန်တော်ဆက်ဆက်ပြီးမြင်မိတာဆံမောင်စုကပြောသလိုပဲကျွန်တော်တို့တိုင်းပြည်မှာဘာသာတွေ့လဲဆိုတော့အငင်းငင်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့ဟာလွတ်လပ်ရေးရပြီးတဲ့အချိန်ကစပြီးတော့တကယ်အဆုံးပြတ်ပေးနိုင်မဲ့လူတွေကြားထဲမှာနော်ထိထိရောက်ရောက်အကျိတ်နဲ့ဆွေးနွေးတာမျိုးမတွေ့ရမတွေ့ရတော့ကိုနေတယ်အဲ့တော့တကယ်တမ်းကအခုအချိန်မှာလဲကျွန်တော်အမြင်အားဖြင့်ဟလာဟိုအစိုးရလွတ်တော်တက်မတော်နော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအဲ့ဒီဘက်ပေါင်းစုံရဲ့နော်ထိပ်ပိုင်းအဆုံးပြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာနော်ကျွန်တော်တို့ဟိုတွေ့ဆုံဆွေးနွေးပွဲတွေအဲ့ဒီတွေ့ဆုံဆွေးနွေးပွဲကနေသဘောတူညီချက်ရတဲ့အထိနော်ရည်မှန်းချက်ထားပြီးတော့တွားတဲ့လမ်းကြောင်းတွေကိုဖော်ဆောင်နိုင်မှုအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ပါ။ဥမ္မောင်ဆိုးအမြင်လည်းသိပြရစေ။ဒါနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းပုံခြေကံဥပဒေပြန်ဖို့ပေါ့နော်။ဒီကဟိုကတို့အများစုကတောင်းဆိုနေကြတယ်ဒီလူလူတွေက။နောက်ဘရောနော်ဒါနဲ့တစ်ဆက်တည်းပေါ့နော်။ဒီတိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပါပေါ့နော်။နွယ်ပြီးနည်းနည်းဆွေးနွေးပေးပါ
။ကျွန်တော်တို့တိုင်းပြည်မှာလောဆယ်ဖြစ်နေတာနိုင်ငံအုပ်စုကြီး3စုရှိတယ်လို့ကျွန်တော်တို့တွေ့တယ်။တမ်မော်နဲ့တမ်မော်ကိုထောက်ခံတဲ့အုပ်စုကတစုပေါ့เนาะဒီဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့ဒီမိုကရက်အုပ်စုကတစုဖြစ်တယ်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့တိုင်းရင်းသားပါတီတွေဒီနေကိုထောက်ခံတဲ့အစုကတစုပြုခါ3ခုဖြစ်ဒါကြောင့်မလို့လေကျွန်တော်တို့တိုင်းပြည်နိုင်ငံရေးကမတည်ငြိမ်ပြဿနာများနေတာဖြစ်တော့ဒီ3စုဟိုဒီက negotiate လုပ်နိုင်မယ့်လမ်းကြောင်းတွေခုနကျွန်တော်ပြောသလိုဒီအခြေခံဥပဒေမှာပဲသွားရှိအဲ့တော့အခြေခံဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ကပြန်လုံးအလေးနဲ့စဉ်းစားကြဖို့လိုအပ်တယ်ဒီဒါဒီအဲ့ဒါကိုမဖြစ်ရှင်းနိုင်သေးကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာမဖြစ်ရှင်းနိုင်ဘူးဆိုတာလည်းရှင်းတယ်ဒါပေမဲ့အခုခက်နေတာတခုကဘာလဲဆိုတော့အားလုံးကစဉ်းစားမှုတွေကမတူကြဘူး ไอ้မတူကြတဲ့ဟာကိုမပြောင်းနိုင်ကြတဲ့အခြေဒီကျွန်တော်ကဒီပြဿနာဖြစ်နေမှာပဲဒါပေမဲ့အားလုံးစိတ်ထဲမှာဆွဲထားဖို့လိုတာတော့ဒီခြေခံဥပဒေဒီကျွန်တော်ရဲ့ခြေခံကျွန်တော်ရဲ့တိုင်းပြည်အကြက်တဲဒီခြေခံဥပဒေအကြက်တဲဆိုတော့စဉ်းစားထားဖို့လိုမယ်လို့တော့ထင်တယ
်ဟုတ်ကဲ့ပါအခုနောက်ဆုံးပိတ်တင်နေပေါ့နော်ဒေါက်တာရေမျိုးသိန်းဟောပြောပြပေးပါအခုခြုံပြီးတော့ပေါ့နော်အခုလက်ရှိဒီကမြန်မာနိုင်ငံဂျုံတွေ့ဒီလက်ရှိအစိုးရဂျုံတွေ့နေရတဲ့ပြဿနာပေါ့နော်အခုဘလို့အဖြေရှာဖို့နီလန်းနေအများကြီးပေါ့နော်ပထမဆုံးဒီကနိုင်ငံတကာဖိအားပေးနေတဲ့ကိစ္စတွေနောက်တစ်ခုကလည်းဒီမှာပြည်ရင်းမှာငြိမ်းချမ်းရေးမရှိတဲ့ကိစ္စတွေနောက်အဲ့ဒါပြန်အထည်ထဲမှာလည်းပေါ့နော်တချို့ကဟိုတချို့ပါတီကြီးတွေကဟိုမကြေမနက်နဲ့ဒီကသူတို့လုံရင်တော့ပို့ပြီးတော့အကောင်းမယ်ပေါ့နော်ဒီသူတို့ပြောတာကိုဒီလက်ရှိအစိုးရနားမထောင်ပေါ့နော်ဒီလိုစိတ်ဝမ်းကွဲနေတာတွေနောက်ပြီးတော့ဒီတောင်းချမ်းသူကလည်းတစ်ဖက်နောက်ပြီးတော့ချုပ်ဟိုလည်းရှိနေသေးတယ်ပေါ့နော်အထက်မှာဒီစုဟိုလူစုလူဝေးနဲ့ဒီလိုပြောဟိုပို့ပြီးတော့ဟိုနည်းနည်
းစုဘူးချမ်းဖက်ဖို့တွေ
အဲစုဘူးချမ်းဖက်တည်ငြိမ်အောင်မရှိအောင်ဖြစ်နိုင်တဲ့အနေအထားတွေပေါ့နော်ဒါရင်းနဲ့ပတ်သက်ပြီးတော့အစိုးရပေါ့နော်ခြုံငုံပြီးတော့ဒေါက်တာရန်နုသိန်းဟိုပြောပြပေးပါဒါလေးအားလုံးရဲ့ main ပေါ့နော
်ကျွန်တော်စဉ်းစားမိသလောက်ပေါ့လေကျွန်တော်တို့လက်ရှိအချိန်ဒီမှာကျွန်တော်တို့နိုင်ငံအနေနဲ့ဒါဟိုနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရင်ဆိုင်နေရတယ်ပြည်တွင်းမှာလည်းပဲဟလာအချက်တဲတွေရင်ဆိုင်နေရတယ်ဆိုတာဒါကတော့ဟိုမငြင်းနိုင်တဲ့အနေအထားပေါ့အဲ့တော့အဲ့ဒီအချိန်ဒီမျိုးမှာကျွန်တော်အများအားဖြင့်ဟိုမှာနိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရတဲ့အခါမှာကျွန်တော်တို့ကခုနပြောသလိုပေါ့အစိုးရအနေနဲ့ပေါ့လေနော်ဒီနိုင်ငံတကာမှာဟလာကျွန်တော်တို့တိုင်းပြည်ရဲ့ဟဲ့လားဟိုအနေအထားကိုပေါ့လေနော်ထိထိရောက်ရောက်နဲ့ကြဲကြဲပြန့်ပြန့်နော်ဟို lobby လုပ်ပေးနိုင်မဲ့နော်အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်တွေကိုစနစ်တကျနဲ့ဟိုစုစည်းပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါဒီပြဿနာတစ်ခုတည်းမဟုတ်ဘူးကျွန်တော်တို့ကရှေ့သွားမဲ့ဟဲ့လားနှစ်ပေါင်းများစွာမှာကျွန်တော်တို့ကအချိန်မရွေးအခါမရွေးနိုင်ငံတကာနဲ့ကျွန်တော်တို့ဖြည့်ရှင်းရတဲ့အနေအထားတွေကိုကျွန်တော်တို့ကြုံပါပဲအဲ့ဒီအခါကျတော့အဲ့ဒီလိုအနေအထားတွေအတွက်အဲကျွန်တော်ဆိုလိုချင်တဲ့သဘောကတော့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေဟလာနောက်ပြီးတော့တကယ်ဟိုတိုင်းပြည်နယ်ပြည်သူလူထုအတွက်ဟိုတိုင်းနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်ဟိုတကယ်အလုံးလုံးပေးချင်တဲ့ဟိုပုံကိုယ်တွေအသားတွေကိုစနစ်တကျစုဆောင်ထားဖို့လိုအပ်တယ်လို့မြင်တယ်။နောက်သူတို့ကိုလည်းပဲဒီပုံမှန်ထိတွေ့နော်ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဘာသာတွေ့လဲဆိုတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာရှိနေတဲ့အတန်ယုံနေဟာဘာတွေလုပ်နေလဲဆိုတာကျွန်တော်လက်သေချာမသိဥပမာဒီလက်ရှိဖြစ်နေတဲ့ဟလာပြိပခါတွေအချက်သေးတွေမှာနိုင်ငံတကာမှာဖြစ်နေတဲ့ရင်ဆိုင်နေရတဲ့ဖိအားတွေကိုဒီတံပြန်တဲ့နေရာမှာနောက်ပြီးတော့ဖြေရှင်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ဒီတန်ယုံနေရဲ့အခန်းကဏ္ဍအင်မတန်မှအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့လက်ရှိအခြေအနေအထိဟလာဘယ်လောက်ထိဒီနိုင်ငံတကာမှာရှိတဲ့တန်ယုံနေရထိထိရောက်ရောက်ဆောင်ရွက်ပေးနိုင်လဲဆိုတာကိုကျွန်တော်တို့မသိရဘူးမတွေ့ရဘူးနောက်တစ်ချက်ကအပြည်တွင်းမှာကျွန်တော်တို့ဟာဟိုသွေးစည်းညီညွတ်မှုပေါ့လေเนาะကျွန်တော်သွေးစည်းညီညွတ်မှုကိုအကြေကြေပြတ်ပြတ်တိစောက်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဟာခုနဟိုဆရာမောင်ဆိုးပြောသားတယ်လို့ပဲဟဲ့လားကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်မှာလည်းပဲခုနပြောလို့အားနည်းချက်တွေရှိတယ်အားသာချက်တွေရှိတယ်တက်မလို့ဘက်မှာလည်းအားနည်းချက်တွေအားသာချက်တွေရှိတယ်ဟိုတိုင်းသားဒီအင်အားစုတွေဘက်မှာလည်းအားသာချက်တွေအားနည်းချက်တွေရှိတယ်အဲ့တော့ဒီအစုအဖွဲ့၃ခုစလုံးဟာကျွန်တော်တို့ညီညီညွတ်ညွတ်နဲ့ဟလာစပွဲဝိုင်းမှာထိုင်ပြီးတော့ပုံမှန်လင်းလင်းဆွေးနွေးအမြင်ဖလှယ်နေဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲ့ဒီလိုလက်ချင်းချိန်ထားတဲ့အနေအထားမျိုးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီတိဆောက်ရေးလမ်းကြောင်းကိုဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ဒီမကောက်ဘူးကျွန်တော်တို့ရဲ့မျိုးဆက်လာမယ့်မျိုးဆက်တွေအတွက်ဟိုအာမခံချက်မြင့်မားတဲ့ဟိုလူဖွဲ့စည်းတစ်ခုကိုတိဆောက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ။
အခုဒီကနေ့ VOA ဆွေးနွေးပွဲမှာပါဝင်တဲ့ဦးမောင်မောင်ဆိုးရောဒေါက်တာရံမျိုးသိန်းရောအများကြီးကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ဟုတ်ကဲ့
ဒေါက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာအရေးဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews
www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ2ရက်မနက်9:00နာရီထိနှာစင်ကြရမယ့်စီစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေနှာစင်နိုင်ပါတယ်ဒုတိယပိုင်းစီစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနှာစင်ရမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မှာတော့တက်မတော်နဲ့စစ်ကောင်းဆောင်တွေကိုအေးအေးယူတန်ခတ်ပိတ်ဆို့တင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနှာစင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်ဒီစီစဉ်တွေကမှအခုအရင်ဆုံးတော့မအေးသနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနှာစင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း delay တစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင်အောင် VOA အစီအစဉ်တွေကိုနားဆင်ပြီးကျေးဇူးတင်ပါတယ်။ဆက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တူတူလေးတွေကိုပြောပြပေးကြပါမယ်။ကျမတို့အစီအစဉ်တွေအောက်မှာရေးနိုင်တဲ့နေရာမှာရေးလာကြတဲ့သောရရှင်တွေရဲ့အစာတွေပါ။ကျမတို့ VOA မြန်မာပိုင်း website ပေါ်မှာဖော်ပြပေးတဲ့ကျမတို့အစီအစဉ်တွေရဲ့အောက်ကမှတ်ချက် box လေးတွေမှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ ND ဒေါ်လာလာတန်း George Crow နဲ့အတူတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတွက်သောရရှင်ရှင်မင်းကကျေးဇူးတင်ပါတယ် VOA ဒီအစီအစဉ်လေးကိုအမြဲတမ်းထုတ်လွှင့်ပေးစေချင်ပါတယ်ဟုတ်ကဲ့ပါကျမတို့ VOA ကနေပြီးဒီအစီအစဉ်ကိုအမြဲတမ်းရုပ်တံကရုပ်မြင်တံကြားကပါထုတ်လွှင့်လာတာတော်တော်ကိုနှစ်ပေါင်းအတော်ကြာခဲ့ပါပြီနော်အခုဆက်ပြီးတော့သောရရှင်နေနဲ့ဝင်းများကျင်တဲ့စာတွေကတော့ဒီရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့စာတွေကြီးပါပဲအခုတော့ကြားဖြတ်ပြီးတော့ကျမဟိုတနေ့ကယုံလာကားပေါ်မှာနားထောင်ပြီးတဲ့တချင်ဟောင်းလေးတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်ကျမစိတ်ထဲမှာအတိပဲပြေးသွားတယ်လို့လည်းခံစားမိလို့ဖြစ်ပါတယ်နော်ဒီအင်္ဂလိပ်သချင်းဟောင်းတွေကတော့ R.E.M. ဆိုတဲ့ American Alternative Rock Guitar အဖွဲ့တည်ဆူထားတဲ့ Losing My Religion ဆိုတဲ့သချင်းလေးပါဒီသချင်းက1992ခုနှစ်မှာ R.E.M. ရဲ့ Out of Time ဆိုတဲ့တေးတပ်ပြားမှာပါတာပါဒီသချင်းက R.E.M. ရဲ့ American ပြည်အောင်စုအတွင်းနံပါတ်အမြင့်ဆုံးရောက်တဲ့သချင်းလည်းဖြစ်ပါတယ် Billboard Hot 100စီးရင်မှာနံပါတ်၄နေရာကိုရောက်ခဲ့ပါတယ် Grammy Guitar ဆိုတဲ့အများကြီးတကြွရွေးတဲ့အခါမှာလဲရွေးခံရတဲ့စီးနှံမှာပါခဲ့ပြီးတော့တကယ်တမ်းဆုရတော့ဆုနဲ့ဆုရရှိခဲ့ပါတယ်အကောင်းဆုံးနှစ်ယောက်တွဲ pop တေးဖြော်ပြမှုဒါမှမဟုတ်အဖွဲလိုက်တည်ဆုံမှုဆုနဲ့အကောင်းဆုံးဂီတာဗီဒီယိုအတိုးဆုလို့ရရှိခဲ့တာပါတချင်းကောင်းစဉ်က losing my religion ဓာတ်ရိုက်ဘာသာပြန်ကြည့်ရင်တော့ကိုကိုွယ်ယုံကြည်ရာပျောက်ဆုံးပြီတဲ့သူရဲ့ယုံကြည်မှုတွေပျောက်ပြက်ပြဲသွားပြီဆိုတဲ့အတိတ်ပဲလဲပေါက်ပါတယ်ဒါကအမေရိကန်တောင်ပိုင်းဒေသမှာအသုံးပြုတဲ့စကားဖြစ်ပြီးတော့ကိုဒေါသကိုမထိန်နိုင်တာယဉ်ကျေးမှုကာရဝတရားပျောက်ဆုံးတာတွေကိုပြောတာပါ။တိခန့်နိုင်တဲ့အတိုင်းဒါကုံဆုံးပြီလို့လည်းအတိတ်ပဲဖွင့်လို့ရပါတယ်ရှင်။ Aryan ဖွဲ့ရဲ့နာမည်အကျော်ဆုံး Losing My Religion ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။ Oh life is bigger It's bigger ရီယံအဖွဲ့သိဆိုထားတဲ့ Losing My Religion ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါအခုတော့ခုနပြောခဲ့သလိုရခိုင်ပြည်ပခသတင်းတွေပေါ်မှာတော့ရှင်နေတုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ပြောပြပေးကြပါတယ်ကျွန်တော်တို့စာရီမှတ်ချက်တွေ Facebook ပေါ်ကမှတ်ချက်တွေနောက်ပြီးတော့ website ပေါ်ကမှတ်ချက်တွေအားလုံးနောက်ပြီးတော့ရေးလာတဲ့စာရီအားလုံးကလည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့လူများကစိတ်ဝင်စားနေကြပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတော့ရှင်နေရေးလာကြတာတွေ့ရပါတယ်နော်Fury မှတ်ချက်တွေမှာအများစုတွေ့ရတာကတော့ဒီရခိုင်ပြည်ပကအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီ VOA ဌာနကသတင်းတင်ပြမှုရောတခြားသတင်းဌာနတွေကသတင်းတင်ပြမှုတွေနဲ့ပါပတ်သက်ပြီးတော့တော်တော်လေးဒေါသထွက်နေကြတာလည်းတွေ့ရပါတယ်။ကျမတို့ကတော့ထွက်ပေါ်လာတဲ့သတင်းကိုတင်ပြပေးရခြင်းသာဖြစ်ပါတယ်။ဟိုတော်ရရှင်တချို့ရဲ့ကျမဒီလေလိုင်းပေါ်ကဖော်ပြလို့ရတဲ့စာတချို့ကိုဖော်ပြပေးခြင်းပါတယ်နော်။ဇင်ဝင်းထူးဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးလာတာပါ။
အဆက်နဲ့သိခါမရှိသောသတင်းဌာနမှာတိုင်းပြည်အပေါ်လူမျိုးအပေါ်မိဘဘိုးဘွားတွေအပေါ်အရှက်ရစေသောမြန်မာပိုင်းအစီအစဉ်မှဝန်ထမ်းများရှက်တတ်ကြပါစေလူမြင်ကွင်းမှာမျက်နှာပြဝံပါစေမွေးလာမိရင်သွေးများအတွေ့ဂုံယူရသောအမိအဖများဖြစ်တတ်ကြပါစေ
သူ့လိုပဲနောက်ပြီးတော့သူ့ထက်အများကြီးအစာပေါင်းများစွာဆိုးပြီးတော့ကျမတို့စီကိုယုံရင်ကျန်တဲ့စကားတွေနဲ့ရေးလာကြတဲ့စာတွေအများကြီးလက်ခံရရှိပါတယ်နော်ဒီကိစ္စတွေကတော့ကျမတို့သတင်းမှန်တင်ပြနေတာမလို့ဖြေရှင်းလို့မရနိုင်ပါဘူးအဲ့ရှင်မမရှာရှာပါပါဆက်မင်းဦးဆိုတဲ့တော်ရရှင်ကတော့အမှန်ကိုပြောတာရှက်စရာမလိုပါဘူးမဟုတ်တာလုပ်ရင်သာရှက်ရမှာပါဆိုတဲ့သူကဒီသတင်းဌာနတွေဘက်ကနေပြောပြန်ပြောရေးပေးလာပါတယ်မြတ်စွာဆိုတဲ့တော်ရရှင်ကလည်းဒီအပေါ်မှာသတင်းနဲ့ပတ်သက်ပြီးဝေဖန်လာတဲ့တော်ရရှင်တွေကိုပြန်ပြောတုံ့ပြန်လာတာတခုရှိပါတယ်သူကတော့
ကြည့်ရတာထောက်ပြုတ်ဒီထင်မှသတင်းဆိုတာကိုကြိုက်ကြိုက်မကြိုက်ကြိုက်ကဘာကျော်သတင်းဌာနကြီးတွေကသူတို့ဂိုင်လိုင်းအတိုင်းသေချာရည်အောင်လို့သတင်းဖြစ်တဲ့နေရာမိပြင်ကွင်းဆင်းပြီးတော့ယူရမှာပဲအခုဝေဖန်သူကရခိုင်ရောက်နေတာလားကိုယ့်အိမ်တွေကကိုရေးနေတာလားသူတို့မှားတယ်တော့သူတို့တာဝန်ခံမှာပဲမြန်မာနိုင်ငံကြီးဖြစ်စင်မှာဒီသတင်းဌာနတွေများစွာအဖိနှိတ်ကံပြည်သူတွေရောက်တဲ့ဒုက္ခကိုကဘာသိအောင်ဖော်ထုတ်ခဲ့ကြတာပါဆရာနာရှင်တွေကရွှေရောင်တန်ခါတွေကိုအကြမ်းဖက်တန်ခါဝတ်ဆိုပြီးတော့တိုက်ကတ်ခဲ့တာပါပဲဒီ BBC VOA RFA တွေကြောင့်မလို့ပြည်သူတွေအမှန်သိတာပါအခုရေးတဲ့လူကစစ်လော်ဘီထင်ပါတယ်သတင်းမှားတင်လို့ရှိရင်တရားစွဲပေါ့ဗျာအကြံဖက်ဥပဒေနဲ့တော့မှနိုင်ငံတော်ကတရားစွဲနိုင်တာပဲ။ဒီဝိုင်းတော်သားတွေနှစ်ဖက်မြောက်အောင်လဲသတင်းတင်ပေးပါနော်။မြမသတင်းတာဝန်ခံအားလုံးကိုကျေးဇူးပါ။ဒီမိုကရေစီခီးစဉ်တစ်လျှောက်မျက်နှာမွေးပြည်သူတွေသတင်းအမှတ်ပေးခဲ့လို့လဲကျေးဇူးပါ။တူရကီသတင်းအမှတ်ကိုဖော်ထုတ်ပေးတာလဲကျေးဇူးပါ။ကျွန်တော်ဗုဒ္ဓဘာသာဝင်ပါ
။ဒီသတင်းဌာနတွေရဲ့သတင်းတင်ပြမှုတွေပေါ်မှာလာပြီးတော့ဆဲဆိုရေးသားကြတဲ့အစာတွေအားလုံးကဒီသတင်းဌာနမှာရောဟိုဘက်သတင်းဌာနမှာရောရေးသားမှုတွေကအတူတူပဲဖြစ်ပြီးတော့အားလုံးကိုကူးပြီးတော့ဒီယာနဲ့ထောင်နဲ့ချီပြီးတော့ပေါ်နေရဖြစ်တဲ့အတွက်ကြောင့်မလို့ဒါကတမင်တသက်ရည်ရဲရှိရှိနဲ့လှုပ်ဆောင်နေသူတွေရဲ့ဒီလှုပ်ဆောင်ချက်ဆိုတာမျိုးသိတာနေတာတွေအများကြီးရှိပါတယ်နော် VOA သတင်းဌာနအနေနဲ့တော့ကျမတို့ဒီထွက်ပေါ်လာတဲ့သတင်းတွေကိုဒီအမှန်ကန်ဆုံးတင်ပြပေးနေတာပဲဖြစ်ပါတယ်ဒီမှာသောရရှင်မင်းစာနေဖို့ဆိုတဲ့တယောက်ကရခိုင်ပြည်ပခန့်နဲ့သတင်းမှသတင်းတူပြဿနာဆိုပြီးကျမတို့ VOA ကနေပြီးတော့ဆွေးနွေးကန်ထုတ်လွှင့်ပေးတာပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုအခုလိုတုံ့ပြန်လာပါတယ်
မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်မောင်တော်ပူစည်းတော်ရသေးတော်နဲ့ဆက်ဆက်ပြီးသတင်းတွေကိုပြည်သူများကစိတ်ဝင်စားနားဆွနေတဲ့အချိန်သတင်းသမားများအနေနဲ့သတင်းကိုဗက်လိုက်မှုမရှိဘဲအမှန်ကိုအမှန်တိုင်းသာတင်ပြစေချင်ပါတယ်သတင်းမှားယွင်းပြီးဗက်လိုက်ရေးပါကသတင်းသမားတွေအနေနဲ့မိမိအတွက်အသက်အန္တရာယ်မဖြစ်ပေမဲ့ပြည်သူအတွက်အဆိတ်ခတ်ပေးလိုက်သလိုဖြစ်စေပြီးနောက်ဆုံးနှစ်နာသူကမြန်မာပြည်သားတွေပဲဖြစ်ပါလိမ့်မယ
်သတင်းသမားတွေအနေနဲ့အမှန်ကိုအမှန်တိုင်းတင်ပြပေးစေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်မင်းစာနေဖို့ကကျမတို့သတင်းတင်ပြတဲ့ဒီဆွေးနွေးကမ်းပေါ်မှာနားထောင်ပြီးတော့သူကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေမှတ်ချက်တွေဝေမျှတာကတော့ဒီကနေ့ဒီလောက်မှပဲရက်ချင်ပါတယ်နော်။တည်တောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးပါဦးမယ်ရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။ သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုးစားနေပါရနော်ခုတော့ဒီမြစ်တာတေးလက်ဆောင်တပုတ်တွေ VOE ကိုတော်တော်လေးကိုဖုန်းခေါ်ပြီးတော့တတိပေးခဲ့တဲ့ကိုစီသူနောင်ရဲ့ညီမအတွက်ဒေတောင်းလွာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့တပတ်ကိုစီသူနောင်ဖုန်းဆက်တဲ့အချိန်မှာကျွန်တော်တို့ကဒီပြီးခဲ့တဲ့တပတ်အတွက်အစီအစဉ်ကိုအတန်သွင်းထားပြီးသားဖြစ်တာမလို့ကိုစီသူနောင်တောင်းဆိုထားတဲ့တခြင်းလေးကချက်ချင်းအဲ့ဒီတင်ပြပါမှာပါသွားခဲ့ပါအောင်နော်ဒါကြောင့်မလို့ဒီတပတ်တော်သူတေးတောင်းထားတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်သူကသူ့ရဲ့ညီမလေးအရင်သူသိချင်ရတဲ့ညီမလေးမရင်သူဝင်အတွက်မွေးနေ့လက်ဆောင်တီတောင်းတာဖြစ်ပါတယ်စက်တင်ဘာလ26ရက်နေ့မွေးနေ့မှာကြာရောက်တဲ့ညီမအရင်ဖြစ်သူညီမအငယ်ဆုံးလေးရင်သူဝင်းရဲ့မွေးနေ့အတွက်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာနေထိုင်တဲ့ကိုစီသူနောင်ကမြစ်တာတေးလက်ဆောင်ပါပါတယ်အေနော်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်ဒီတခြင်းလေးကိုတော့ဒီကိုစီသူနောင်ရဲ့ဂျေဇူးနဲ့ညီမအခုမှနားထောင်ပူပါတယ်နော်အတော်လေးကိုစိတ်ချမ်းမြေ့စရာခွန်အားတွေပေးတဲ့တခြင်းလေးဖြစ်ပါတယ်ဘေးကနားထောင်ပြီးတော့တောင်မှအကိုတယောက်ရဲ့မြစ်တာကိုခံစားမိပါတယ်။26ရက်နေမှာမွေးနေ့ကြရောက်သွားတာမလို့အခုမွေးနေ့ကျော်သွားပြီဖြစ်တဲ့ညီမလေးမယ်ရင်သူဝင်းကို Happy Belated Birthday ပါလို့ VOE ကဆုတောင်းပါတယ်နော်။စိတ်ချမ်းသာကိုကျမ်းမာနဲ့မွေးနေ့နှစ်တရာတိုင်ပါစေ။ဒီတော့ကိုစီသူနောင်ညီမလေးအတွက်တောင်းဆိုထားတဲ့အင်းုံတီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုအားလုံးဝိုင်းပြီးတော့ခံစားနာစင်ကြည့်ပါအောင်နော်။သိဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါဒီတခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့တွားနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မရီဒနာချစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနှာစရာမှာကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။တမတော်နဲ့စစ်ခေါင်းဆောင်တွေကိုအေးအေးယူတန်ခတ်ပိတ်ဆို့တင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်းနိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင်။
ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွေးကောင်စီအစည်းအဝေးမှာတကားဖွင့်အစည်းအဝေးလုပ်ခဲ့သလိုအမေရိကန်အောက်လွှတ်တော်မှာလည်းကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီအစည်းအဝေးနဲ့ကြားနာပွဲကနေထင်ထင်ရှားရှားပေါ်ထွက်လာတဲ့အချက်တစ်ခုကတော့အနောက်နိုင်ငံအစိုးရတွေဟာလက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့တပ်မတော်အင်အားစု၂ရပ်အပြိုင်အုပ်ချုပ်နေတဲ့အခြေအနေကိုအသိမှတ်ပြုပြောဆိုခဲ့ကြသလိုဒေါ်ဆန်းစုကြည်နဲ့သူ့အစိုးရကိုတော့ထောက်ခံပါရဲ့ဒါပေမဲ့လက်ရှိသူတို့ခေါ်ရွန်ကြာတွေသိမ်းတဲ့ချီနေရစွန့်ခွာထွက်ပြေးမှုကိုဖြစ်ပေါ်စေခဲ့မှုမှာတော့တပ်မတော်ကတာဝန်ရှိတယ်လို့ယူဆပြီးတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တချို့ကိုအေးအေးယူပိတ်ဆို့မှုတွေချမှတ်သင့်တယ်လို့ပြောဆိုမှုတွေတောင်ရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ကပြဿနာတွေပြည်လည်နိုင်ရေးနိုင်ငံတွေမှာဒီမိုကရေစီနဲ့လူ့ခွင့်ရေးမြင့်တင်နိုင်မှုအတွက်သူတို့ပြောကြသလိုတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုအေးအေးယူပိတ်ဆို့ဖို့သင့်တော်ရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
လုံခြုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာပြည်ထောင်တန်ဖွဲ့ရဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနာသန်အယ်လင်ရဲ့ပြောဆိုချက်ကတင်မာပါတယ်လက်ရှိပဋိပက္ခဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့တမိုင်းမှာဘလို့ရက်တည်မလဲဆိုတာအဆုံးဖြတ်ပေးကြရမယ့်အချိန်ရောက်ပါပြီဆိုပြီးပြောဆိုပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီရဲ့ပြောဆိုချက်ကအဲ့ဒီထက်တောင်ပိုပြင်းထန်ပါတယ်။သူကလက်ရှိပဋိပက္ခကိုဖြည့်ရှင်းဖို့မြန်မာစစ်တပ်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်းပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအားလုံးတို့ကိုစိုင်းငံ့ရပါမယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။အလားတူ American Outlook တော်ကြားနာပွဲအတွင်းမှာ Heritage Foundation အာရှလေးလာရေးဌာနညွှန်ကြားရေးမှူး Walter Luman ကတော့လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဆိုပြီးလုတ်ပိုင်ခွင့်အာဏာရယူထားတဲ့အင်အားစုနှစ်စုရှိတဲ့အကြောင်းလက်ရှိပြဿနာတွေအတွက်စစ်တပ်ကိုလေ့ကျင့်ပေးနေတာတွေကိုရပ်ဆိုင်းထားတဲ့အပြင်အရင်တုန်းကလိုမြန်မာစစ်ကောင်ဆောင်တွေကိုပိတ်မှတ်ထားဒဏ်ခတ်အရေးယူပိတ်ဆို့တာတွေလုပ်တင်နေဆိုပြီးမှတ်ချက်ပေးခဲ့ပါတယ်
။ဒီနေရာမှာမြန်မာတပ်မတော်နဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေအနေနဲ့ဘလို့ချင်းကပ်ဆောင်ရွက်ခဲ့လို့ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့သလဲဆိုတာပြန်ပြီးဆန်းစစ်ကြည့်ဖို့လိုပါလိမ့်မယ်။2021ခုနှစ်မတိုင်ခင်အချိန်ထိမြန်မာတပ်မတော်ဟာကဘာပေါ်ကလူခွင့်ရဲ့အချိုးဖောက်ဆုံးသောတပ်မတော်တွေတဲ့စီးရင်ဝင်ခဲ့ပါတယ်။အဲဒီခေတ်ကာလတစ်လျှောက်လုံးအနောက်နိုင်ငံတွေကနေမြန်မာနိုင်ငံနဲ့စစ်ကောင်းဆောင်တွေအပေါ်နှစ်ပေါင်းများစွာအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့ထူးထူးခြားခြားထိရောက်မှုရှိခဲ့တယ်ဆိုတဲ့သက်စီအထောက်အထားသိမတွေ့မမြင်ကြရပါဘူး
။2021ခုနှစ်သမရဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းလက်ထက်ရောက်တော့နိုင်ငံရေးအရာဖြေလျှော့ပေးတာတွေတက်မတော်နဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲတာတွေစလုပ်ပါတယ်။လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲရေးပေါ်ပေါက်အောင်တမိုင်းမှာဘယ်အစိုးရကမှမလုပ်ခဲ့ဘူးတဲ့လိုက်လျောမှုတွေနဲ့ချီကပ်ဆောင်ရွက်ပါတယ်။အဲ့ဒီလိုအခြေအနေတွေအောက်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကလည်းအရေးယူပိတ်ဆို့ဒဏ်ခတ်တာတွေကိုတဖြည်းဖြည်းဖြေလျှော့ပေးခဲ့တယ်လို့အစိုးရတက်မတော်နဲ့ထိတွေ့ဆက်ဆံမှုတွေလုပ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတက်မတော်ခေါင်းဆောင်တွေဘက်မှပြဿနာနှစ်ခုရှိနိုင်ပါတယ်။တစ်ခုကရခိုင်ပြည်နယ်ကမွတ်စလင်တွေကိုခိုးဝင်သူတွေလို့သူတို့ကသတ်မှတ်ပြီးအဲ့ဒီလူတွေကိုလက်မခံနိုင်လက်ခံလိုက်ရင်အချုပ်အခြာအာဏာထိပါခံရတာပဲဆိုတဲ့ခံယူချက်မျိုးဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုကိုကင်တွယ်ပုံဖြစ်ပါတယ်။ဒီပြဿနာနှစ်ခုနဲ့ပတ်သက်ရင်ပထမခံယူချက်ပြဿနာကတော့တက်မတော်စစ်ကောင်းဆောင်တွေနားလေလာအောင်စီယုံရှင်းပြရမှာဖြစ်ပြီးအမျှော်မြင်ရှိရှိဖြေရှင်းရမှာပါဝင်လာအောင်ဆွဲဆောင်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုကိုကင်တွယ်ပုံနဲ့ပတ်သက်လို့ကတော့ဘာရီမှားခဲ့တယ်လဲဆိုတာဝေဖန်ထောက်ပြဖို့ဖြစ်ပါတယ်။2016အောက်တိုဘာလအကြမ်းဖက်မှုကိုနှိမ်နင်းစဉ်ကလည်းအလားတူဆွဆွဲခံရတဲ့ပြဿနာကြုံခဲ့ပြီးတက်မတော်ဟာသူ့ကိုယ်ပိုင်စုံစမ်းရေးကော်မတီဖွဲ့ကိုဘာသာကိုဖြည့်ရှင်းခဲ့တဲ့တာရကလည်းရှိခဲ့ပါတယ်။လက်ရှိမှာလည်းဥပဒေမဲ့ပြုမူမှုတွေကိုတက်မတော်ခေါင်းဆောင်တွေကိုယ်တိုင်ဖြည့်ရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင်ဖန်တီးပေးဖို့ပဲဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကလည်းအဲ့လိုဖြစ်အောင်စူးစမ်းနေတာတွေ့မြင်နိုင်ပါတယ်။ဒီလိုမှမဟုတ်ပဲလက်ရှိအမေရိကန်ဗြိတိန်တန်တမန်တွေပြောဆိုနေသလိုမြမတက်မတော်နဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ပိတ်ဆို့တာတွေလှုပ်လာခဲ့ရင်တက်မတော်ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ဘက်ကိုရောက်မလာပဲအခြားတစ်ဖက်ဆွန်းကိုရောက်သွားနိုင်တဲ့အနေအထားမျိုးကြုံကောင်းကြုံရနိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါကောင်းတဲ့အခြေအနေမျိုးမဟုတ်ပါဘူး
။ဒီလိုတွေ့ကြုံမျိုးအနောက်နိုင်ငံတွေကနေစစ်နာရှင်တွေပေါ်အရေးယူဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တဲ့ရှေးလျားလာတဲ့ကာလကိုကြည့်ပြီးသင်္ကန်းစာယူနိုင်ပါတယ်။ဒါကြောင့်လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအနေနဲ့တမရုံနဲ့စစ်ကောင်းဆောင်တွေကိုအေးအေးယူပိတ်ဆို့တန်ခတ်ဖို့ပြောနေမဲ့အစားဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ရဲ့လုပ်ကန်ဆောင်ရွက်မှုတွေကိုပူးပေါင်းကူညီခြင်းသီသာရခိုင်ပြည်နယ်ပြဿနာနဲ့မြန်မာနိုင်ငံပြဿနာကိုကူညီဖြေရှင်းပေးရရောက်မှာဖြစ်ပါတယ်။ဒါအပြင်တမရုံကို professional တမရုံအဖြစ်မြင့်တင်ရေးအကူအညီပေးရရောက်မှာဖြစ်သလိုမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးကိုမြင့်တင်ပေးရမှာလဲအားပေးအားမြောက်ပြုရရောက်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
ရရှိမြတ်ခင်ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလူသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံပိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြန်နေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးထားတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းအာတန်ပြည်နယ်မှာရှိတဲ့ဘင်္ဂါလီအတိုင်းဝိုင်းဟာနတ်ဖျားမဒါဂါကိုပူဇော်တဲ့ပွဲကျင်းပနေပြီးတော့ပေတရာကျော်အမြင့်ရှိတဲ့နတ်ဖျားယုတ်ကြီးကိုဘလုံးပေါင်း 9,000 အသုံးပြုပြီးတိဆောက်ခဲ့ပါတယ်။ဒီနတ်ဖျားယုတ်ကြီးဟာတဘာဝပတ်ဝန်းကျင်ကိုမပြတ်စည်းသလိုလူအများရဲ့စိတ်ဝင်စားတာကိုလည်းခံနေရပါတယ်။ဒီနတ်ဖျားဟာဟိန္ဒူရိုးရာဖြစ်ပေမဲ့လည်းထုလုပ်တိဆောက်ခဲ့တဲ့သူကတော့နူရူဒင်အာမတ်ဆိုတဲ့မွတ်စလင်ပညာရှင်ဖြစ်ပါတယ်။နူရူဒင်အာမတ်နဲ့အတူအခြားအမှုပညာရှင်60လောက်ဟာဩဂတ်စ်လ1ရက်နေ့ကနေစပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာမုံတိုင်းကြောင့်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ရုပ်ထုကြီးပျက်စီးခဲ့ရဘူးပါတယ်။ဒါပေမဲ့လည်းတပတ်အတွင်းပေတရာကျော်ကိုပြန်လဲတိဆောက်နိုင်ခဲ့ပြီးတော့အာတန်ပီနယ်အမှတ်အသားတွေလည်းအများကြီးထည့်သွင်းတိဆောက်ထားပါတယ်။အာတန်ရိုးရာဝစ်ဆုံနဲ့မျက်နှာအသွင်ပြင်ကလည်းအာတန်ပီသူတွေနဲ့တူအောင်ဖန်တီးထားပါတယ်။မကောင်းဆိုးဝါးတွေထက်ရှစ်ဆပိုးအင်အားကြီးပြီးနှိမ်နှင်းနိုင်တဲ့အထိမ်းအမှတ်ဖြစ်လက်ရှိချောင်းကိုလည်းထည့်သွင်းဖန်တီးထားပါတယ်။အမြင့်တရားတပေနဲ့9လက်မရှိပြီးတော့ဒူးကတော့48ပေနဲ့3လက်မရှိတာကြောင့်ကမ္ဘာအကြီးဆုံးဝါယုတ်ထုအဖြစ် Guinness ကမ္ဘာစံချိန်မှတ်တမ်းဝင်ဖို့ရှောက်လွှာလဲတင်ထားပါတယ်။ဒီဒါဂါပွဲတော်ကိုနှစ်စဉ်5ရက်ကြာကျင်းပတာဖြစ်ပြီးတော့စက်တင်ဘာလ30ရက်နေ့ကပြီးဆုံးခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူမီခိလ်ဂလရှနီကော့ဖ်ရဲ့ရုပ်ထုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ခရစ်ယာန်အော်သိုဒေါ့ဖုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရုပ်ထုအောက်ခြေမှာထွင်းထုခဲ့တဲ့တနက်တွေထဲကပုံတစ်ခုဟာဂျာမန်နာဇီတွေတုံးခဲ့တဲ့ STG-44 မောင်းပြန်တနက်ဖြစ်နေတဲ့အတွေ့ပြန်ဖြုတ်ထုတ်ခဲ့ရပါတယ်။သူ့နာမည်စာလုံး K နဲ့အော်တိုမက်တစ်ကအေကိုယူပြီး AK လို့နာမည်အတူပေးထားတာဖြစ်တယ်လို့စတင်ထုတ်လုပ်ခဲ့တဲ့ခုနှစ်48ခုနှစ်ကိုအစွဲပြုပြီးနံပါတ် 47 ပေးထားတာလည်းဖြစ်ပါတယ်။ Klashnikov ဟာဆာဗီယာကျေးရွာတစ်ခုမှာ1916ခုနှစ်ကမွေးဖွားခဲ့သူဖြစ်ပြီး2013ခုနှစ်မှာတော့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်6လအလိုမှာရုရှားအော်သိုဒေါ့ခရစ်ယာန်အကြီးအကဲစီကိုစာရေးပြီးကဘာပေါ်မှာရှိတဲ့ပြိပခတိုင်းမှာတုံးတဲ့လက်နက်ကိုတီထွင်ခဲ့တဲ့အတွက်နောင်တရမိကြောင်ရေးသားခဲ့ပါတယ်။တီထွင်တဲ့သူတေဆုံးသွားချိန်မှာတော့ Klashnikov Rifle တနတ်ဆက်ယုံဟာယိုယင်းသွားပြီးတော့အခုချိန်မှာတော့ပုဂ္ဂလိကယင်းနှီးမြုပ်နှံမှုတွေကြောင့်အသက်တပံပြန်လည်ဆန်းသစ်လာခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံကကွန်တုံးထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရအစားအစာတစ်ခုဖြစ်တဲ့ Nasi Limat အနက်နဲ့ကွန်တုံးအစ်စ်တစ်မျိုးထုတ်ဖို့စ조사လုပ်ဆောင်နေပါတယ်။ Caress ကုမ္ပဏီဟာကမ္ဘာအကြီးဆုံးကွန်တုံးထုတ်တဲ့ကုမ္ပဏီလို့ကြွေးကြော်ထားပြီးတော့အနက်အရသာအမျိုးမျိုးပုံစံအမျိုးမျိုးရှိတဲ့ကွန်တုံးတွေကိုထုတ်လုပ်နေတာပါ။ Nasi Limat ဟာမလေးရိုးရအစားအစာတစ်မျိုးဖြစ်ပြီးတော့အုံထမင်းငနီတူးကြောက်လေးတွေပါဝင်ပြီးမြေပဲလော်ကြက်ဥပြုံနဲ့ခရမ်းကျင်သီးငပိကြက်လိုမျိုးမြုပ်သီးအဆက်အနှစ်ရည်လေးနဲ့စားရတဲ့ထမင်းဖြစ်ပါတယ်။ဒီနာစီလီမတ်ကွန်တုံးဟာဆိုရင်အုံသီးအနံ့လေးရနေမှာဖြစ်ပြီးတော့ကန့်တက်အရေးအတွက်ပဲထုတ်လုပ်မှာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာတားဆက်ချာနီးပညာတွေသုံးတာဟာလက်မထက်ခင်လိန်ဆက်ဆန္ဒကိုအားပေးတယ်လို့ယူဆကြတဲ့အတွက် တချို့လူတွေကနှာခေါင်းရှုံ့ကြပါတယ်။ဒါပေမဲ့လည်းထုတ်လုပ်တဲ့ကုမ္ပဏီဘက်ကတော့ဒါဟာအများပြည်သူကျန်းမာရေးနဲ့ဆိုင်တဲ့အတွက်ပြည်သူလူထုကိုအသိပညာပေးဖို့လိုအပ်တယ်လို့ပြောပါတယ်။ဒီကုန်လုံးကိုမလေးရှားပြည်တွင်းအတွက်ပဲရည်ရွယ်ထုတ်လုပ်ထားပေမဲ့ Caress ကထုတ်တဲ့ကုန်လုံးတော်တော်များများကပြည်ပကိုတင်ပို့တာပါခင်ဗျာ
။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားအဆုံးကိုကျမတို့အတန်လွှင့်နေတဲ့ပြီးတဲ့နောက်ဒီ VOE Internet ဆာမျက်နှာကနေပြီးတော့နားဆင်နိုင်ပါတယ်မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်း12နိုင်ကနေနေ့ကင်း10နိုင်အထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေကျွန်မတို့ VOE Internet Website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုတင်းလာနေမနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ရေးတနင်္ဂနွေနေ့ကလုပ်တဲ့လူလူဆန္ဒခံယူပွဲမှာမဲဆန္ဒရှင်90ရာခိုင်နှုန်းကစပိန်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြရတယ်ဆိုတာကနဦးရလက်တွေကပြနေတယ်လို့ကတလူနီးယားဒေသအစိုးရကဒီကနေ့အစောပိုင်းမှာပြောပါတယ်။မဲရေတွေ 2.26 တန်းမှာ 2.32 တန်းကလွတ်လပ်ရေးယူဖို့ထောက်ခံတဲ့မဲတွေဖြစ်တယ်လို့ဒေသဆိုင်ရာအစိုးရအဖွဲ့ပြောခွင့်ရဂျော်ဒီထူရူကပြောပါတယ်။မဲဆန္ဒရှင်90ရာခိုင်နှုန်းကျော်ကခွဲထွက်ဖို့ထောက်ခံမဲ့ပေးတယ်ဆိုရင်ကို့ဘာသာလွတ်လပ်ရေးကြေညာမယ်လို့ကတာလူနီးယားဒေသသမ္မတကအစောပိုင်းမှာပြောထားပါဗျ။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေသရင်းလူမျိုးရင်းဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးကြီးနဲ့ထွက်ပြေးခိုလုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရကြမှာပဲအခုလိုဆွေးနွေးကြမှာပါ။မြန်မာနိုင်ငံကကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့လူဝင်ညာမွတ်စလင်တွေရဲ့ဒုက္ခကိုပြင်းပြနိုင်မှုလာမယ့်6လအတွင်းအရေးပေါ်အကူအညီဒေါ်လာငွေ85သန်းလိုအပ်နေတယ်လို့ WFP ကမ္ဘာစံနယ်ဟိတ်ခါအဖွဲ့ကတင်းငွေနေမှာပြောလိုက်ပါတယ်။ဩဂုတ်လ25ရက်မှာအာဆာလူဝင်ညာကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုခါရပီးကြေကဆလို့ထောင်ပေါင်းများစွာသောလူဝင်ညာမွတ်စလင်တွေအိုးအိမ်ဆုံးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြည်ဝင်သွားကြတာဖြစ်တယ်လို့ WFP ကပြောပါတယ်။ဤဂျင်းနိုင်ငံကာရိုမြို့တော်ကမြန်မာတန်ရုံမှာစနေနေ့ကဖြစ်ခဲ့တဲ့အသေးစားပေါက်ကွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့ဤဂျစ်စစ်သွေးကြောအဖွဲ့ဟာဆမ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါဟာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နှင်းတဲ့ပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွဲမှုနဲ့ပတ်သက်လို့ဤဂျစ်ပြည်ရဲ့ဝန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူးခင်ဗျ။အ
ော်တိုဘာလ2ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.